ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ထဲမှာကလတံပိုးကြက်တန်းပေါင်း 4,000 နီးပါးရှိတဲ့မူရစေတွေနဲ့မူရစေထုတ်တဲ့ဆက်ဆက်ပစ္စည်းတွေဖမ်းမိထားပါတယ်။ဒီလောက်များတဲ့မူရစေဝါတွေရဲ့ပိုင်ရှင်ဘယ်သူလဲဆိုတာအာဏာပိုင်းတို့မသိဘူးလို့ပြောပါတယ်။တပ်မတော်ဘက်ကတော့လိုအပ်တယ်လို့စုံစမ်းစစ်ဆေးနေတယ်လို့ပြောဆိုထားပါတယ်။ရန်ကုန်ခြေစိုက် VOA သတင်းတောင်မမေခပြောပြပေးပါအောင်ရှင
်။ကုတ်ခိုင်မြို့နယ်ကောင်းခါကျေးရွာအနီးမှာပြည်ရဲ့ February 28ရက်နေ့ကနေမတ်လ1ရက်နေ့အတွင်းကျပ်ငွေ38ဘီလီယံကျော်တန်ကြေးရှိတဲ့မူရစေဝါနဲ့မူရစေထုတ်လုပ်ရမှာအသုံးပြုတဲ့ပစ္စည်းတွေဖန်ဆီးရမိခဲ့တယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးပြောခွင့်ရဘုံမှုချုပ်ဇော်မင်းထွန်းက VOE ကိုပြောပါတယ
်ကျွန်တော်3ရက်ပါက28 29ရက်နေ့28ရက်နေ့29ရက်နေ့ဒီရက်နေ့အိုက်ပတ်မှာကျွန်တော်ဖန်ဆီးရရှိကြတာရှိပါတယ်သူပေါင်းတန်ဖိုးဆိုတော့38ဘီလီယံလောက်ရှိပါဘူးမူရစေဝါနဲ့ဆက်စားပစ္စည်းတွေအပြင်မူရစေဝါထုတ်လုပ်တဲ့ပစ္စည်းတွေပါလေ
စိတ်ကြွဈေးတွေနဲ့အတူမူရစေဝါချက်လို့ရမှာအသုံးပြုတဲ့ gas မီးဖို့တွေဓာတုဆေးရည်တွေနဲ့ဆေးပြားရိုက်ထုတ်တဲ့ဆက်တွေအပြင်တဲယူပို့ဆောင်ရေးရင်တွေကိုပါတင်စီရမိခဲ့တာဖြစ်ပါတယ်ဒါအပြင် February 29ရက်နေ့မှာလဲရှမ်းပြည်နယ်အရှိမိုင်းပန်မြို့နယ်တာဆန်းတတာပူးပေါင်းစစ်ဆင်ရေးဂိတ်မှာလဲကြက်သိန်း 6,030 တန်ဖိုးရှိတဲ့မူရစေဝါတွေဖမ်းမိခဲ့တယ်လို့ပြောပါတယ်ဒါပေမဲ့ဖမ်းဆီးရမိတဲ့မူရစေးတွေဟာပိုင်ရှင်မဲ့တွေဖြစ်နေရပါတယ်ပြီးခဲ့တဲ့ရက်ပိုင်းကရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းလှုပ်ရှားနေတဲ့ပြည်သူစစ်တပ်ဖွဲ့တွေကိုသူတို့ရဲ့ဌာနေပြန်ချဖို့တပ်မတော်ဘက်ကအကြောင်းကြားပြီးမကြခင်မှာပဲအခုလိုမူရစေးတွေအလုံးအင်းနဲ့ဖမ်းမိခဲ့တာဖြစ်ပါတယ်မူဆယ်မြို့နယ်အတွင်းလှုပ်ရှားနေတဲ့ပြည်သူစစ်တွေကို February 26ရက်နေ့မှာတပ်မတော်ကအစည်းအဝေးခေါ်ယူခဲ့ပြီးပြည်သူစစ်တပ်ဖွဲ့တွေဌာနေပြန်ဖို့ပြောဆိုခဲ့ပါတယ်အဲ့ဒီထဲမှာအခုမူရစေးဝါအများပြားမိခဲ့တဲ့ကောင်းခါရွာနာမှာလှုပ်ရှားနေတဲ့ကောင်းခါပြည်သူစစ်မုံပေါ်ပြည်သူစစ်နဲ့မြို့မပြည်သူစစ်အဖွဲ့တို့ပါဝင်နေပါတယ်။ဒါကြောင့်အခုလိုမူရစေးဝါတွေဖမ်းဆီးရမိတာဟာပြည်သူစစ်တွေနဲ့လှုပ်ရှားမှုကိုကန့်တတ်လိုက်တာနဲ့ပတ်သက်ပြီးဆက်ဆက်မှုရှိမရှိဆိုတာနဲ့ပတ်သက်လို့ VOE ကမင်းမြတ်အမတော့ဗိုလ်မှူးချုပ်ဇော်မင်းထွန်းကအခုလိုဖြေကြားသွားခဲ့ပါတယ
်။ဒါတော့ကျွန်တော်တို့ဟိုတာကြီးဆွဆဲဖို့တော့ဖြစ်ပါလေ။တာကြီးဆွဆဲဖို့တော့ຢາດີနဲ့ပတ်သက်ဆိုကြတဲ့ကိုင်းဆွဲစီနေတော့ဆက်ဆက်မှုလေသာဒီအဖြစ်တဲ့ဆက်ဆံမှုရှိနိုင်တယ်ဆိုတော့ပြောလို့ရမှာ
လက်ရှိမူဆယ်မြို့နယ်မှာလှုပ်ရှားနေတဲ့ပြည်သူစစ်တွေကိုတပ်မတော်ဘက်ကချပေးထားတဲ့နေရာတွေပြန်သွားဖို့မြို့မပြည်သူစစ်ကလွဲပြီးကြံပြည်သူစစ်တွေသူတို့ရဲ့တပ်ပြင်ပကိုလက်နက်ခဲယမ်းတွေကင်ဆောင်သွားခြင်းမပြုဖို့တပ်မတော်ဘက်ကပြောဆိုထားပါတယ်။မူဆယ်မြို့နယ်အတွင်းမှာပြည်သူစစ်တပ်ဖွဲ့10ဖွဲ့မကရှိနေတဲ့အပြင်သူတို့ဟာစီးပွားရေးတွေလုပ်ကင်ကြတယ်လို့ဒေသခံတွေကပြောဆိုထားပါတယ်။လက်ရှိမူဆယ်မြို့နယ်အတွင်းမူရစေအများပြားဖမ်းဆီးရမိတာနဲ့မြို့နယ်အတွင်းမှာလှုပ်ရှားနေတဲ့ပြည်သူစစ်အချို့ကိုဌာနေပြန်ဖို့တပ်မတော်ဘက်ကညွှန်ကြားတာတွေနဲ့ပတ်သက်ပြီးမူဆယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဆိုင်ကျော်သိန်းကကြိုဆိုလိုက်ပါတယ်။
အခုလိုမျိုးကျွန်တော်တို့လိုဖမ်းမိတယ်ဆိုလို့ရှိရင်တော်တော်များများဖမ်းမိတဲ့အတွက်ကြောင့်လည်းဒါကျွန်တော်တို့ကဟိုဝန်တာလာပေါ့ဗျာကျိုးဆူတာပေါ့နော်ကျွန်တော်တို့လူငယ်စီကိုဝင်လာတဲ့မူရစေဝါတွေတော်တော်လေးညော့နေသွားတယ်တော်ကျွန်တော်တို့ကယူဆတော့ဗျာဒါကကောင်းတဲ့ဟိုပါလုပ်ငန်းတွေပါနောက်ပြီးတော့ဒီဘက်ကဟိုပြည်သူစစ်တွေအဖွဲ့တွေကိုဟိုကဟိုလုပ်တယ်ဆိုတာဌာနေပြန်ဖို့ဆိုတာကလည်းကျွန်တော်တို့လည်းကြားတယ်ဗျာကြားတယ်ဆိုတော့ဒါမှတခုရှိတာကကြားတယ်ဆိုတာညွန်ကြားချက်အတိအကျထုတ်တာတို့ဘာလို့ကျွန်တော်တို့ကသတိပြလို့တော့မရဘူးဗျာဆိုတော့တကယ်ပြည်သူစစ်တွေကကျွန်တော်တို့ဒေသမှာပြည်သူစစ်တွေများတဲ့အတွက်ကြောင့်နော်တခုတစ်စုံတစ်ခုပြည်သူစစ်နဲ့ပြည်သူတွေနဲ့ဖြစ်လို့ရှိရင်ဘယ်ပြည်သူစစ်ဆိုတာကျွန်တော်တို့ကပြောရခက်တယ်လိုက်ရခက်တယ်အဲ့လိုမျိုးပြည်သူစစ်ကိုဌာနေပြန်ခိုင်းတဲ့အတွက်ကြောင့်ဒါကျွန်တော်တို့ဒေသမှာရှိတဲ့ပြည်သူတွေကလည်းဝန်းသားတယ်ဗျာ
မြန်မာနိုင်ငံမှာပြီးခဲ့တဲ့2019ခုနှစ်အတွင်းဘိတ်ဆိုင်ပြိုးထုတ်လုပ်မှု17ရာခိုင်နှုန်းကျဆင်းသွားတယ်လို့မူရစေဝါနဲ့ရာဇဝတ်မှုနှိမ်နင်းရေးဆိုင်ရာကုလသမဂ္ဂယုံ UNODC ဘက်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပြီးလက်နက်ကင်စစ်ပွဲတွေရှိနေတဲ့ရှမ်းချင်းနဲ့ကယားပြည်နယ်တွေမှာတိတိတတ်တတ်ကျဆင်းသွားတယ်လို့ဆိုထားပါတယ်အခုလိုဘိန်းဆိုင်ပြိုးမှုတွေကျဆင်းနေပေမဲ့ဒေတာတွေမှာစိတ်ကြွဆေးပြားတွေဖန်ဆီးရမှုတိုးလာနေတဲ့အတွက်ဒေတာဂန်တွေဘက်ကတော့စိုးရိမ်မကင်းရှိနေကြပါတယ်ရှင်